မက်ဖြူသင်းခင်ဗျာဒီနေ့သတင်းစာထဲမှာပေါ့လေဒီဖော်ပြချက်အရာဆိုလို့ရှိရင်မက်ဖြူသင်းတို့ရဲ့တောင်တကုံမှာရှိတဲ့လူနာတွေစောင့်ရှောက်ရေးဂေဟာသူကကျမ်းမာရေးနဲ့ညီညွတ်မှုမရှိဘူးဒီပေါ်ရက်ွက်ကိုလည်းကူးဆက်မှုတွေပြုနိုင်တယ်သူအချင်းလည်းကူးနိုင်တယ်ဆိုပြီးတော့ရေးထားတာတွေတွေ့ရပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုရှင်းရင်လဲခင်ဗျာ
ဟုတ်ကဲ့သူတို့ပြောသလိုပေါ့နော်ကျမ်းမာရေးနဲ့မညီညွတ်ဘူးလူနာအချင်းချင်းဒီယောဂကူးဆက်ယောဂတွေကူးဆက်နိုင်တယ်အဲ့လိုပဲတခြားပတ်ဝန်းကျင်ကိုကူးဆက်နိုင်တယ်ဆိုတဲ့ဟာမှာကျွန်တော်ပြောချက်ရှိပါတယ်အားလုံးလည်းဆိုတော့ကျမတို့အနေနဲ့လူနာတွေထားတာလည်းဟိုမဆန့်ဖြစ်နေတာတော့ဒါကျမတို့လည်းဝန်ခံရမှာပါကျမတို့အစီအမလာရောက်ဆက်သွယ်ပြီးတော့လာရောက်နေတဲ့လူနာဥည်ကအရင်များတဲ့အခါကျတော့ကျမတို့လက်ရှိလောက်ကင်ဆောင်ရနေတဲ့အခက်အခဲတွေကအရင်ကများတယ်အဲ့ဒီထက်ကမှကျွန်တော်အဆင်ပြေအောင်ဆိုပြီးလောက်ကင်ဆောင်ရနေရတာဖြစ်ပါတယ်ဒါပေမဲ့အခုလက်ရှိအခြေအနေကတော့သူတို့ပြောသလိုလူနာအချင်းချင်းကူးဆက်ရောဂါကူးဆက်နိုင်တယ်ဆိုတာကကျမတို့အနေနဲ့အခုလက်ရှိလောက်ကင်ဆောင်ရနေတာ2005ခုနှစ်ထဲကအခုချိန်ပြီပဲကျမကြီးပြန်လဲကောင်းပေါ်လောက်တဲ့အခွင့်အရေးဖြစ်တဲ့အတွက်ကိုဘယ်ကတော့ကျမကြီးကိုထိခိုက်နိုင်တယ်ဘယ်ကတော့ကူးဆက်နိုင်တယ်ဆိုတာကျွန်တော်လူနာတွေအားလုံးကိုရောက်ပြီဆိုကြတဲ့ဟိုကကျွန်တော်ကောင်းစလင်းပေါ့ကောင်းစလင်းဆိုတာကပညာပေးမှုတွေအဲနှိမ့်သိမ့်ဆွေးနွေးတာကြောင့်အကုန်လုပ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်လူနာအများကြီးထားတဲ့အတွက်ချောင်းဆွင့်ဘယ်လိုသုံးရမလဲပန်ရှင်းကိုဘယ်လိုလုံးရမလဲအနည်းဆန်လဲလုပ်တဲ့အခါကျတော့ကျွန်တော်ဒီမှာကတော့လူနာတွေချင်းချင်းကူးဆက်နေတာမျိုးဆိုတော့ကျွန်တော်တစ်ခါမှမတွေ့ခဲ့ရဘူး
။ကဲရက်ွက်ထဲကလူတွေအနေနဲ့ကြတော့ဘယ်လိုနေမလဲခင်ဗျာ။
ဟုတ်ကဲ့ရက်ွက်ထင်းအောင်ဆိုဆိုရင်တော့ကျွန်တော်2005ဆပြီးတော့ဒီအိမ်မှာစထားကြရတော့ရက်ွက်ထင်းအောင်လူတွေကတော့ပထမဦးဆုံးအနေနဲ့တို့ဒီဝေဒနာတွေကိုစပြီးတွင်းရတဲ့ခါကျတော့တော်တော်များများစိုးရိမ်နေအဲတို့ကြောက်ကြလန်းကြဖြစ်ကြပါလေဒါအစပိုင်းတော့ပေါ့နော်ဒါပေမဲ့နောက်ပိုင်းမှာဒီဝေဒနာတွေနဲ့တို့အတိုင်းနေလာရတယ်နောက်တစ်ခါဝေဒနာတွေကပြန်လဲတက်မှရေကောင်းပုံပြီးတော့ဒီလူလောကအတိုင်းဝိုင်းနဲ့ဝင်ရောက်ပြီးလောက်ကင်ဆောင်ရွက်လိုက်နေတာတွေ့တဲ့ခါကျတော့တို့ကိုယ်တိုင်ကလည်းတော်တော်လေးဟိုဒီပတ်ဝန်းကျင်ကလည်းဒါတော့တို့ကဟိုမြင်လာတယ်သိလာတဲ့အခါကျတော့တို့ရဲ့နေဒီလူနာတွေကိုဖက်ချဆက်ဆက်မှုတွေမရှိတော့ပါဘူးခုလက်ရှိအခြေအနေမှာအဲဘာကြောင့်ပြောရလဲဆိုလို့ရှိရင်ကျွန်တော်ရက်ွက်ထဲမှာရှိနေတဲ့ဟိုတချို့အိမ်တွေဆိုလို့ရှိရင်အလူတန်းလုံးအိမ်တော့မှပဲဒီမှာရှိနေတဲ့လူနာတွေကိုဦးစားပေးပြီးဖိတ်ပြီးတော့တကူတကောက်ကိုပေါ်ပြီးတော့ဟိုကျွေးမွေးတာတွေလုပ်ကြတယ်အဲ့လိုပဲရက်ွက်ထဲမှာရှိနေတဲ့တချို့အိမ်တွေဆိုလို့ရှိရင်လည်းဒီမှာလူနာတွေကိုလာရောက်လူတန်းတာမျိုးတွေဘာကြာခဏလုံးနေရတွေ့တဲ့အခါကျတော့ဒီရက်ွက်နဲ့လူနာနဲ့ကလည်းအဆင်ပြေနေပါတယ်ဘာကြောင့်လဲဆိုတော့ခုလက်ရှိအခြေအနေမှာရက်ွက်ကလည်းဒီလူနာတွေအားလုံးကိုနွေ့နွေ့ထွေးထွေးနဲ့အားလုံးကဆက်ဆံတဲ့အခါကျတော့ဒီနေရာလေးမှာပေါ့နော်လူနာတွေကကိုယ့်ပတ်ဝန်းကျင်လေးတစ်ခုလိုဖြစ်နေပြီးတော့တော်တော်လေးကိုသဟဇာတာဖြစ်နေတဲ့အခါကျတော့ဒီမှာသူတို့ထုတ်ပြန်ထားတာတွေနဲ့တော်တော်လေးလွဲချော်နေတာကိုမြင်ရတာပေါ့နော်တကယ်လို့ပတ်ဝန်းကျင်ကလည်းယောဂကူးဆက်နေမယ်ဆိုလို့ရှိရင်တော့သူတို့ကြောင့်ကူးဆက်တယ်ဆိုတော့ကျွန်တော်အတန်တွေထွက်လာမှာပါဘလို့မဖုံးလို့မရပါဘူးဒီလိုကိစ္စမျိုးက
ဟုတ်ကဲ့ဒီလိုအခြေအနေမျိုးတွေရှိနေတယ်ရှိနေတဲ့အနေအထားမှာဒီ GH လည်းပဲ2005ခုနှစ်ထဲကရှိနေတာအခုမှဘာကြောင့်များသူတို့ကပြောင်းရွှေ့ခိုင်းတာတွေလုပ်ခိုင်းတာလဲခင်ဗျာ
မှန်နေတာတော့အခုလက်ရှိအခြေအနေကနှစ်ဖိုင်းဖြစ်နေရဆက်နောက်ပိုင်းဆိုတော့ကကျမတို့အနေနဲ့အခုလက်ရှိကကျမတို့ဒီလူနာတွေကိုအဆင်မပြေဘူးလို့လူနာတွေကိုချိန်ချောက်တာတော့ကကျမအနာပိုင်းအဖွဲ့အစည်းကလုပ်နေတာပေါ့နော်ဒီသူတို့အဖွဲ့အစည်းအဆင်ဆင်းရနေမောင်းဝါကြရောင်းဝါကြအဲ့အဆင်ဆင်းရနေသူတို့လောက်ကင်ဆောင်ရနေတာဖြစ်တဲ့အတွက်အခုကတော့ကျမမြင်တာတော့အနာပိုင်းအဖွဲ့အစည်းဆင်းတဲ့ကိုသူတို့ချိန်ချန်ထားပြီးတော့ဒီကျမရေးဌာနနဲ့ကျမတို့နဲ့ကိုပယ်ပေးလိုက်တယ်လို့ပြောလည်းမြင်ပါတယ်
နောက်တစ်ခုကတော့သူကသတင်းစာထဲမှာသူတို့ရေးထားတဲ့အထက်မှာဒီ NLD ပါတီကနေပြီးတော့ဆောင်ရွက်နေတဲ့ပုံစံကသူကမှတ်ပုံမတင်ထားဘူးပေါ့လေအဲ့တော့တရားဝင်အသိမပြုထားဘူးဆိုတဲ့ပုံစံမျိုးလည်းရောက်နေလေဆိုတော့ဒီကိစ္စနဲ့ပတ်သက်ရောနည်းနည်းရှင်းပြပါအောင်ခင်ဗျအ
ဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျမတို့က NGO အဖွဲ့အစည်းမဟုတ်ပါဘူးကျမတို့ဒီ NLD ကနေပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လုပ်ငန်းစဉ်တစ်ခုအနေနဲ့လောက်ကိုင်ဆောင်ရွက်နေတာဖြစ်တဲ့အတွက်ကိုကျမတို့အနေနဲ့မှတ်ပုံတင်စရာမလိုဘူးလို့မြင်တယ်ဘာကြောင့်လဲဆိုတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာတရားဝင်နိုင်ငံရေးပါတီဖြစ်တဲ့အတွက်အစ်စ်မှတ်ပုံတင်စရာမလိုဘူးလို့မြင်ပါတယ်
ရက်ွက်မှာရှိတဲ့အာနာပိုင်ကြီးပြောထားပုံရဆိုလို့ရှင်သူက25ရက်နေ့နောက်ဆုံးဆိုပြီးပြောထားတယ်25ရက်နေ့ဆိုတော့လေမနေ့ပြန်ဖြစ်တော့မယ်လေဆိုတော့အဲ့တော့ဘယ်လိုများဆုံးဖြတ်ထားပါလဲခင်ဗျအ
ဲကျမတို့ရဲ့ဆုံးဖြတ်ချက်ကတော့လူနာတွေရဲ့ဆုံးဖြတ်ချက်နဲ့အတူတူပါပဲဘာကြောင့်လဲဆိုတော့ကျမတို့လူနာတွေကမတော်ချင်ဘူးလူနာတွေကဟိုဘဲမှမတော်နိုင်ဘူးဒီမှာပဲနေကျင်နေဆိုရင်သူတို့ဆုံးဖြတ်ချက်တိုင်းကျမတို့ကလုံးပါပါအဲကျမတို့ရင်းတဲ့တစ်ချိန်လုံးကလည်းအခုမှမဟုတ်ပါဘူးကျမတို့လောက်ကင်ဆောင်ရလာတဲ့တစ်ချိန်လုံးပေါ့2000နှစ်ကနေအခုချိန်ထိလည်းအဲ့လိုချင်းချောင်းမှုမျိုးတွေကဟိုပြောရမယ်ဆိုမကြာခဏကြုံတွေ့နေရပြီးသားဖြစ်နေတဲ့အခါကျတော့ကျမတို့ကကျမတို့လုံးတန်းလုံးထိုက်တာကျမတို့ဒီလူနာရေးရှေ့ကကာကွယ်ရမယ့်ကိစ္စအစရေကျမတို့လုံးဝကာကွယ်ပြီးတော့ရက်တည်သွားပါလား
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မပြည့်ပြည့်တင်ခင်ဗျာအခုလိုရှင်းပြရတဲ့အတွက်ကြောင့်